ကဘာပေါ်မှာကလေးလူသမား350ကျော်ရှိတဲ့အထက်အသက်5နှစ်အရွယ်တွေလည်းပါဝင်ပါတယ်အများစုကအချိန်ရှည်အလုပ်လုပ်ရပေမဲ့လောကအနေအချင်းဒါမှမဟုတ်တပြားမှမရတာမျိုးလည်းရှိတာကြောင့်ကျွန်တွေလူအနိုင်ကျင့်ခံနေရတာပါသူတို့တွေကထဝက်လောက်ဟာကျန်းမာရေးနဲ့မညီညွတ်ပဲအန္တရာယ်များတဲ့အလုံမျိုးမှာကလေးလူသမားတွေအဖြစ်လုပ်နေရတယ်လို့ ILO အဖွဲ့ကပြောပါတယ်အဓိကအားဖြင့်တော့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာခိုင်းစေကြပြီးတတ်တူတူပေါ်ရေးဆောင်လို့ရေးပြည်ရင်းဝန်ဆောင်မှုနဲ့ငါးဖန်းလုပ်ငန်းစတဲ့အန္တရာယ်များတဲ့အလုပ်တွေကိုလုပ်ကင်နေရပါတယ်။သူတို့ဟာကလေးလူသားတွေအဖြစ်အဆိုးဝါးဆုံးအခြေအနေအောက်မှာပြိမ့်မိနေကြတယ်လို့ ILO အဖွဲ့ရဲ့လုပ်ငန်းခွင်ရပိုင်ခွင့်နဲ့အခြေခံမူဝါဒရေးရာဌာနအကြီးအကဲBiadat Andres ကပြောပါတယ
် According to the ILO's standards the worst forms include child labor that is hazardous or damaging
ILO ရဲ့စံသတ်မှတ်ချက်အရအဆိုးဝါးဆုံးအခြေအနေဆိုတာကကလေးလူသားတွေအတွက်အန္တရာယ်များတာကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာနဲ့အချက်စာရိတ္တပြက်ပြားမှုတွေလည်းပါဝင်ပါတယ်ဒါအပြင်ကလေးလူသားအဖြစ်အာဓမခိုင်းစေခံရတာလူကုန်ကူးခံရတာနဲ့ကလေးစစ်သားအဖြစ်စုဆောင်းခံရတာတွေလည်းပါပါတယ်
အာရှနဲ့လက်တင်အမေရိကမှာတော့ကလေးအလို့သမားရှော့ချမှုမှာတည်တာတဲ့တိုးတက်မှုတွေရှိလာတယ်လို့အန်ဒရီးစ်ကပြောပေမဲ့အာဖရိကမှာတော့ရော့မသွားဘူးလို့ဆိုပါတယ်။ကမ္ဘာပေါ်မှာအာဖရိကဟာကလေးလူသားအများဆုံးရှိတဲ့ဒေသဖြစ်တယ်လို့သူကဆိုပါတယ်
။ This is not necessarily linked to a lack of action but it is also linked to demographic development.
ဒီလိုဖြစ်ရတာကကလေးလူသားရှော့ချရေးလှုပ်ဆောင်ခြင်းနဲ့ဓာတ်ရိုက်မသက်ဆိုင်ပေစနစ်တကျဖွံ့ဖြိုးတိုးတက်မှုရွှေပြောင်းခြေချမှုရာသီဥတုပြောင်းလဲမှုနဲ့စီးပွားရေးပြဿနာအကြောင်းရင်းခံစတာတွေနဲ့ဓာတ်ရိုက်သက်ဆိုင်နေပြီးဒေတာလိုက်တီးခြားစီဖြစ်နေတာပ
ါအခုလို့စိုးရိမ်ပွဲအခြေအနေတွေကြောင့်ဒီပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့ထိရောက်တဲ့ဆုံးဖြတ်ချက်ချနိုင်ရေးအတွက်အာဖရိကယူနီယံနဲ့တွဲဆောင်ဖို့လိုလားတယ်လို့အန်ဒရီးစ်ကပြောပါတယ်ကုလသမဂ္ဂကချမှတ်ထားတဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးပန်းတိုင်ရည်မှန်းချက်အတိုင်းကလေးလူသားကိုထိရောက်စွာရှော့ချနိုင်ရေး10နှစ်စီမံကိန်းကိုအာဖရိကယူနီယံကလုပ်နေတယ်လို့သူမကဆိုပါတယ်။2025ခုနှစ်ကျရင်ကလေးလူသားတွေပပျောက်စေရမယ်လို့ကုလသမဂ္ဂကရည်မှန်းထားတာပါ။ဒါပေမဲ့လက်ရှိနှုံးသားတွေအတိုင်းသွားနေမယ်ဆိုရင်တော့အောင်မြင်မှုရမှာမဟုတ်ဘူးလို့အန်ဒရီးစ်ကသတိပေးလိုက်ပါတယ်ခင်ဗျာ။